အီဂျစ်ပါလက်စတိုင်းနယ်ဇက်ဂိတ်ကိုဖျက်ဆီးရမလို့တဲ့သဘောတူညီချက်ရရှိပြီးတဲ့နောက်ဂါဇာဒေသကိုဒီကနေ့မေလ26ရက်နေ့မှာအကူအညီတွေတင်ဆောင်လာတဲ့ကုန်တင်ကားတွေစတင်ရောက်ရှိလာနေပါပြီ။ပါလက်စတိုင်းဘက်အခြားမှာရှိနေတဲ့ရာဖာနယ်ဇက်ဂိတ်ကိုအစ္စရေးတို့ကအခုလအစောပိုင်းမှာသိမ်းပိုက်ပြီးတဲ့နောက်အခုလိုအကူအညီတွေဝင်ရောက်လာတာပါ။ဒါပေမဲ့ဒီဒေသမှာတိုက်ပွဲတွေဖြစ်နေစေမို့အကူအညီတွေတကယ်လိုအပ်သူတွေထံရောက်မရောက်ဆိုတာကိုစံနမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေအနေနဲ့စောင့်ကြည့်နိုင်ဖို့အဆင်ပြေမပြေဆိုတာတော့ကိုယ်ကပြပြမသိရသေးပါဘူးအစောပိုင်းကတော့နေဇာဂိတ်ကိုပါလက်စတိုင်းတွေလက်ထဲလွှဲပြောင်းမပေးရင်သူတို့ဘက်ကဖွင့်မပေးဘူးလို့အီဂျစ်နိုင်ငံကပြောဆိုနေခဲ့တာပါ။ယာနဲ့ချီတဲ့ကုန်တင်ကားတွေကိုဖြတ်တန်းဝင်ရောက်ခွင့်ပြုထားကြောင်းအစ္စရေးကပြောပေမဲ့အန်ဒီယားများလုံးတဲ့အတွက်ပါလက်စတိုင်းဘက်မှာအကူအညီတွေကိုတွားယူဖို့အခက်အခဲတွေရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်။အစ္စရေးနဲ့ဟာမတ်စစ်ဘွဲ့ကြားကစစ်ဘွဲ့ဟာအခုဆိုရင်ရှစ်လတဲ့ကိုရောက်ရှိလာနေပြီဖြစ်ပြီးပါလက်စတိုင်းကျန်းမာရေးဌာနရဲ့အဆိုအရသေဆုံးသူအရေအတွက်ဟာ36,000နီးပါးရှိလာနေပြီလို့ပြောပါရခင်ဗျာ။